စီးရီးယားနိုင်ငံကိုအဖွဲ့ဝင်ဖြစ်နေပြန်ပြီးတော့လက်ခံဖို့ RF အဖွဲ့ချုပ်ကအခုတနင်္လာနေ့မှာသဘောတူဆုံးဖြတ်လိုက်ကြပါတယ် RF အဖွဲ့ချုပ်အဖွဲ့ဝင်ဖြစ်ကနေပြီးတော့စီးရီးယားကို12နှစ်ကြာရပ်ဆိုင်းထားတာဖြစ်ပြီးတော့အခုနောက်ဆုံးဆုံးဖြတ်ချက်ကြောင့်ဒေသတွင်းမှာအပေကံဖြစ်နေတဲ့စီးရီးယားသမ္မတဘာရှားအာဆတ်ကိုနေရာပြန်ပေးလိုက်တဲ့နောက်ထပ်ခြေလှမ်းတစ်ရပ်ဖြစ်လာပါတယ်ကတ္တနိုင်ငံလိုမျိုး RF အဖွဲ့ချုပ်တွေမှာဩဇာကြီးတဲ့နိုင်ငံတချို့ကတော့စီးရီးယားကိုပြန်လက်ခံဖို့ကန့်ကွက်ထားပေမဲ့အခုဒီတနင်္ဂနွေနေ့အစည်းအဝေးကိုတော့သူ့ရဲ့နိုင်ငံရေးဝန်ကြီးကိုဆေးလွှတ်ခဲ့တာမျိုးမရှိပါဘူး။ကာရိုမြို့မှာကျင်းပတဲ့အဲ့ဒီအစည်းအဝေးကိုတော့ RF အဖွဲ့ချုပ်အဖွဲ့ဝင်22နိုင်ငံထဲက13နိုင်ငံကပဲသူ့ရဲ့နိုင်ငံရေးဝန်ကြီးတွေကိုဆေးလွှတ်ခဲ့ပါတယ်။ပုံမှန်အဖြစ်ဆိုရင်တော့ RF အဖွဲ့ချုပ်တွေမှာဆုံးဖြတ်ချက်တွေကိုအားလုံးသဘောတူချမှတ်လို့ရှိပေမဲ့တခါတရံမှာတော့အများဆန္ဒမဲခွဲပြီးတော့ဆုံးဖြတ်တာမျိုးလည်းရှိပါတယ်။စီးရီးယားနိုင်ငံနဲ့ပတ်သက်လို့တော့ RF နိုင်ငံတွေအကြားမှာအားလုံးသဘောတူညီမှုဆိုတာမျိုးမရှိသေးပါဘူး။စီးရီးယားကို RF အဖွဲ့ချုပ်ကပြန်လက်ခံမယ်ဆိုတဲ့ဆုံးဖြတ်ချက်ထဲမှာပဲစီးရီးယားပြည်ပခကိုကုလသမဂ္ဂလူညွေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ်2254အတိုင်းနိုင်ငံအရေးဖြည်းဖြည်းချင်းအပြည့်ထုတ်နိုင်ဖို့အတွက်အရက်ဒီ RF အစိုးရတွေကဆက်ပြီးတော့ဆွေးနွေးသွားကြမယ်ဆိုတာကိုလည်းထည့်သွင်းအတည်ပြုထားပါတယ်။ဒီမတက်ခင်ကတော့စီးရီးယားကို RF အဖွဲ့ချုပ်ထဲပြန်လက်ခံမဲ့လမ်းပြမြေပုံတက်ကူဒီသာတွင်းထိတ်တန်းတန်တမန်တွေဂျော်ဒန်နိုင်ငံမှာစုဝေးပြီးတော့ဆွေးနွေးခဲ့ကြပါသေးတယ်။လာမယ့်မေလ19ရက်နေ့မှာတော့ RF အဖွဲ့ချုပ်ရဲ့ထိပ်သီးညီလာခံကို Saudi Arabia နိုင်ငံမှာကျင်းပဖို့ရှိနေပါတယ်ခင်ဗျာ။